ဖန်စီကန်ရိုက်တာသတင်းထောင်းအုပ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့နိုင်ငံတော်လျှော့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုထားတဲ့အမှုကိုဇန်နဝါရီလကစတင်ကြားနာခဲ့ပြီးပြစ်မှုထင်ရှားရင်သူတို့အနေနဲ့ထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။ဗိုလ်သူဦးနေကတရားခံဘက်ကရှိနေဦးခင်မောင်စောကဒီမှုကိုပတ်လပ်ပေးဖို့ရှောက်ထားခဲ့ရတဲ့ပတ်သက်ပြီးရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကလာမယ့်ဧပြီလ၄ရက်နေ့မှာနှစ်ဖက်လျှောက်လဲချက်တွေကိုကြားနာစစ်ဆေးသွားဖို့ရှိပါတယ်။ဗိုလ်သူဦးနေကဒေလူပြတ်တပ်တွေကိုအပြန်အလှန်စစ်ဆေးပြီးတဲ့နောက်ခိုင်လုံတဲ့တပ်တွေထောက်ထားမတွေ့ရတဲ့အတွက်အခုအချိန်ကအမှုကိုပတ်လပ်ပေးဖို့ရှောက်ထားဖို့အကောင်းဆုံးအချိန်ဖြစ်တယ်လို့ဥက္ကမောင်စောကပြောပါတယ်။အစိုးရရှိနေတဲ့ရဲတပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတွေကတော့ဒီမှုနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ညှင်းဆန်ပါတယ်။တရားရုံးစစ်ဆေးမှုခေတ္တရန်နာချိန်မှာတရင်တော့ကိုဝါလုံးကသမရအစ်စ်ဦးဝင်းမြင့်ကိုပန်ကြားခဲ့ရမှာတရင်ယူရင်းမတရားဖန်စီခြင်းခံခဲ့ရတာဖြစ်တဲ့အတွက်အမှုကိုရုတ်သိမ်းပေးဖို့မြစ်တာရက်ခံလူကြောင်းပြောခဲ့ပါတယ်။